မင်္ဂလာညနေခင်ဗျာ။အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီစစ်ခုံရုံးနဲ့တရားမျှတမှုဆိုတာပါ။2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမည်ရှင်းလင်းစစ်ဆင်ရေးတွေမှာစစ်သည်ကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာနဲ့ပတ်သက်ပြီးတော့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီနေတယ်လို့မကြခင်မှာဆိုရင်လည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်ဆိုပြီးတော့မြန်မာဆွေရခေါင်းဆောင်ဒေါက်ဆာစုကြည်က ICJ နိုင်ငံတရားရုံးမှာပြောခဲ့ပါတယ်ဒါကြောင့်မလို့ဒီတပ်မတော်ရဲ့ဒီစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုအတွက်ဘလောက်ထိယုံကြည်အားကိုအားထားနိုင်ပါကြလဲဆိုတော့ကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီရှင့်နေကြီးဦးသိန်းတန်ဦးဖြစ်ပါတယ်ခင်ဗျာဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ EBSDF ကဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရေးလှုပ်ရှားသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်ရင်းဆုံးဦးသိန်းတန်ဦးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဆရာဦးသိန်းတန်ဦးကြားပါလားခင်ဗျာ
ကြားပါလေ
စစ်တရားရုံးတွေကနေပြီးတော့ခုနပြောလို့ပေါ့နော် ICJ တို့ကတော့နိုင်ငံတကာလက်ခံနိုင်တာမလက်ခံနိုင်တာတပိုင်းပေါ့နော်စစ်တရားရုံးတွေကနေပြီးတော့ပထမဆင့်တကယ်တမ်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တရားမျှတမှုရှိစီရင်ဆုံးဖြတ်နိုင်မယ်လို့ယုံကြည်ပါလားအရင်ဆုံးဦးသိန်းတောင်းအမြင်သိချင်ပါတယ်
ကျွန်တော်တို့ပုံမှန်အားဖြင့်650ခုနဲ့တပ်မတော်ဥတွေနေဦးတွေကစစ်တရားရုံးနဲ့ပတ်သက်လို့ပြည်ပြည်စုံစုံပြဋ္ဌာန်းထားတာပေါ့လေအဲ့ဒီပြဋ္ဌာန်းချက်တွေအရာဆိုရင်တော့ကျွန်တော်တို့ဒီဥပဒေကနိုင်ငံတကာစစ်ဥပဒေတွေနဲ့မကျိုးရင်းဆဲရှိပြီးတော့တရားမျှတမှုရနိုင်တော့အောင်ပြေးထားတဲ့အခွင့်အရေးတွေရှိတယ်။အဲလူဘောတော့ဒီကဘောတော့တို့ရတယ်။အဲ့ဒီဥပဒေကို1989နဲ့2010မှာပြင်လိုက်တဲ့အခါကျတော့ဘုရားဥပဒေမှာပါတဲ့အရေးကြီးတဲ့အချက်ဒီဟိုပါဒီဟိုဖြုတ်ပြလိုက်တဲ့အတွက်ပေါ့နော်ဆိုဒီလိုက်တာတွေပေါ်ပေါက်တာတွေအတွက်နောက်ကပြင်ဆင်မှုတွေဖြစ်ဆက်တာတွေလုပ်လိုက်တဲ့အတွက်ဟိုနိုင်ငံတကာကတော့ကြည်လင်မှာမဟုတ်ဘူး။တိုင်းပြည်အတွင်းမှာလုပ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဟာဖြစ်ရင်အရက်ဖက်တရားရုံးလောက်တော့လက်လွတ်လပ်တရားမှတ်ရမှုရှိမလို့ရုံးလို့မရဘူး။ဒါကြီးကြပ်ကိုကဲသူစစ်သက်ဆိုင်အရာရှိတွေကတရားသဖြင့်ဆောင်ရွက်ရင်တော့ဒီစုံတရားအတိုင်းတာအထိတရားမျှတမှုရနိုင်လိမ့်မယ်လို့ပဲကျွန်တော်ဖြစ်နေပါတယ်။စစ်သက်ဆိုင်ရာတရားရုံးအစင်းကဆုံးဖြတ်ထားပြီးသားအမှုကိုထပ်တူပြမှုဒီကိစ္စကိုပဲသက်ဆိုင်ရာဇဝတ်တရားကြီးကဒီပေါ်မှာမကြေညာလို့ရှင်နိုင်ငံတော်တမရရဲ့ကြိုတင်ခွင့်ပြုချက်ယူပြီးတော့ပြန်စစ်ဆေးဖို့တောင်းဆိုနိုင်မှုရှိတယ်ဗျအဲ့ဒီမှာဖြုတ်ထားတယ်ဆိုတော့အဲ့ဒီဟာအကြံရည်ရတော့ကျွန်တော်တို့ဟိုအချို့ချက်တွေကဒီဒါကိုကြီးကျက်တဲ့ပုဂ္ဂိုလ်ကတော်တိဖြောက်မှန်မှုမရှိရင်စိုးရင်ကြာရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကဒီစစ်တရားရုံးတွေကစစ်တီကျင့်ဝတ်တွေနဲ့ပတ်သက်လို့ဘဲကင်နာလာတခြားအရက်သားတွေပေါ်မှာပြုမှုရဲ့ဆက်ဆံတဲ့ကျူးစိုးစိုးဝါကျူးလွန်ခဲ့တာတွေနဲ့ပတ်သက်လို့အရက်ဖက်ခုံတွေကကင်လို့မရဘူးလားဖွဲ့စည်းပုံရဖြစ်စေလက်ရှိတည်ဆဲဥပဒေရဖြစ်စေ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေရစစ်ဘက်ဆိုင်ကိစ္စတွေစစ်ဘက်ဆိုင်တရားရုံးမှာပဲသုံးပြရမှာကျွန်တော်တို့အမြင့်ဆုံးတရားရုံးကိုကြိုးရတယ်ပြည်တော်ပြည်သူတို့ကကြိုးတာစစ်ဘက်ဆိုင်ရာရုံးနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုပတ်သက်တိုင်းဒါဖွဲ့စည်းပုံရပါတော့ဒီ1990ဥပဒေရတယ်ကတော့နယ်ဘက်ပြည်မှုနဲ့စစ်ဘက်ဆိုင်ပြည်မှုတွေပြီးကြားပြီးခွဲထားတယ်ဒါဒီကြည့်ဖတ်တာအဲ့ဒီဥတွေမှာလည်းသူကအခွင့်အရေးတွေပြီးတာတော့ရှိတယ်အခုချိန်ကြည့်လို့ပဲဒီ2010မှာပြင်နေပြီနဲ့လည်းပါတာတော့ရှိတယ်ဗျာဂျာစီတရားရုံးကစစ်ဘက်ကတရားရုံးမှာပြင်ပြီးပြင်ဆင်ထုတ်ပြီးတဲ့သူစစ်ဆေးလိုပါတယ်ဆိုတော့ဆောက်ရှုံတော့ရှိတယ်ဒါပေမဲ့အဲ့တောင်းဆိုတဲ့အချက်ကိုသုံးချက်မှာစစ်ဘက်ဆိုင်ရာအရာရှိရတယ်ပြောနော်စစ်တရားရုံးကတော့အခွင့်အရေးကိုတော်တော်လေးကြည့်ကြတာဒါကသုံးချက်မှာဆိုတော့အဲ့ဒီပါတော့ပြဿနာတွေရှိနိုင်တယ်အမရောဥရီရတော့တန်းပြစ်စုဒီလိုခေါ်တယ်။ဂျန်နက်အချိန်တစ်ချိန်မျိုးလေးအချိန်ဖြစ်တဲ့ဒီပါမှာရှိတဲ့အချိန်မှာတော့ဒီတက်ကြီးလေးတက်တာပါဝင်တဲ့လူလေးနော်အဲ့ဒီတက်တာဆင့်ခေါ်လိုက်ပြီးအရတားအပါဘောတော့အားလုံးနဲ့ဆက်ဆိုင်နေတယ်။ဘက်ဆိုင်နဲ့ဥရီဖြစ်တဲ့ဒါစစ်သားဒီတက်တော်သားဆက်တက်ကိုမဟုတ်ဘူး။တခါအဲ့ဒီမှာလည်းပဲဖြစ်ပြမှုတွေပါနေဘက်ဆိုင်ပြမှုတွေရှိတယ်။နေဘက်ဆိုင်ပြမှုတွေရှိတယ်။စစ်ဘက်ဆိုင်ပြမှုတွေရှိတယ်။ဒါပေမဲ့နေဘက်ဆိုင်ပြမှုကအရတားပေါ်ဒီဟုတ်ကဲ့ငါတို့တပ်မတော်ဥပဒေကိုကျူးလိုက်နာဖို့တာဝန်မရှိတဲ့အရသားတွေပါကျူးလို့နေပြမှုတွေကိုလည်းဟိုစစ်ဘက်ဆိုင်တရားရုံးကတစုံတရာစစ်ဆေးစီနေတယ်ကြာခွင့်အာဏာတော့အနှင်းထားတယ်ဗျ။ဒါကြောင့်ဘူလ1959ဥပဒေမှာအဲ့လိုအချက်တွေကိုပြန်နေထိကုတ်ဖို့အတွက်ကျွန်တော်တို့ပြဋ္ဌာန်းချက်တွေရှိတယ်။နောက်လိုက်နာတဲ့ဥပဒေကျွန်တော်တို့ကာဝေးမီဆန်မှာဆက်ဆိုင်တာ14ဥတော်ရှိပါတယ်။အဲ့ဒါနဲ့ထိကုတ်မယ်အမှန်တကယ်တော်တိမှန်ကန်စွာဆုံးဖြတ်မယ်ဆိုရင်တော့အတိုင်းတာတစ်ခုကျတော့ကျွန်တော်တို့ရမယ်။ဒါပေမဲ့ပြင်လိုက်တဲ့အတွက်တော့မူလ1959ဥပဒေရဲ့ထိန်းကိုချက်တွေမရှိတော့ဘူးကျွန်တော်ပြောရအောင
်လက်ရှိအနေထားရဆိုရင်စစ်တပ်ကစစ်တပ်ရရှိတဲ့ကျူးလွန်တဲ့ဘလူကိစ္စပဲဖြစ်ဖြစ်စိုးစိုးဝါးဖြစ်စေကျူးလွန်တာမှန်သမျှကိုရပ်ဖက်ကတိကျလွတ်လပ်တဲ့တရားရုံးတွေကစီရင်ပိုင်ခွင့်မရှိတော့ဘူးဆိုတဲ့သဘောပေါ့
မရှိဘူးရလက်ရှိ2010မှာပြင်လိုက်တဲ့အတွက်ကတော့ကျွန်တော်တို့ကပေါ်ကျူးကိုချိန်ဥပဒေရတယ်စစ်တပ်ရဲ့တရားရုံးမှာ ဟိုတိကျတရားယုံဖြစ်တယ
်စစ်တရားယုံနေကကို capacity ပေါ့တကယ်တမ်းတရားမြတ်မြတ်တသစီရင်ဆုံးဖြတ်နိုင်တဲ့ capacity ရောရှိနိုင်မှာမလား
အဲ့ဒါတော့ကျွန်တော်တို့ရဲ့အနေထားကိုကျွန်တော်မသိဘူးဒီဥပဒေရပြောမယ်ဆိုတော့ထူထောင်တဲ့စစ်တရားယုံက၄ယုံတော့ရှိတယ်အဲ့ဒီမှာလည်းပဲ59ဥပဒေရဆိုရင်နိုင်ငံတော်တပ္ပရကနေပြီးတော့စစ်တရားယုံမှာတရားယုံချုပ်တရားတည်ကြီးကိုခန့်အပ်ခွင့်ရှိတယ်ဗျဘာသာဒါတရားယုံချုပ်တရားတည်ကြီးကနော်ဒါဆိုနိုင်ငံတော်ကခောက်ခင်ရှိတယ်59ကနောက်တစ်ခါဒီတက်မတော်အရာရှိတွေရဲ့ဒီလိုဒုတိယဘုံကြီးအောင်မနိုင်နဲ့ဒီဥပဒေကျင့်တယ်ကိုခောက်ခင်ရှိတယ်အဲနောက်တစ်ခါဒီဘောပေါ်နော်ပြီးကြတက်ပြမှုတဲ့အခြားဥပဒေညာရှင်ကိုလည်းခောက်ခင်ရှိတယ်ဒါနဲ့အဲ့ဒီအခွင့်အာဏာတွေကတော့2010ပြင်ပြီးတဲ့နောက်မှာအတော့တကယ်စိတ်ဝင်ချုပ်ယုံတော့ရှိတယ်ဗျာစိတ်ဝင်ချုပ်ယုံတော့ရှိတော့စိတ်ဝင်ချုပ်ဘုံကလူတွေကတော့ဒီဥရိနဲ့ပွဲရပြီးတော့ဒီဟာတွေဖြတ်သန်းနေတဲ့ဖြစ်တဲ့အတွက်သူတို့ဟိုအမှုတိုင်းမှာစစ်တရားယုံနဲ့မှာလည်းပါဝင်ဝင်ပေးထားတဲ့အတွက်သူပါဝင်ချင်းကြောင်းဖိုင်နေဆိုရင်တော့ဒါဥရိနဲ့အဲတစုံတရာအတိုင်းသာပြီးညှို့အောင်လုပ်နိုင်တယ်ဆိုတော့ခင
်ဗျဟုတ်ကဲ့ခင်ဗျဥသေးသန်းဦးလေးလိုက်မှာခဏနေပြီးအောင်ခင်ဗျကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါလိမ့်ခင်ဗျဒေါက်တာနိုင်အောင်ခုနကကျွန်တော်မေးသွားသလိုပါပဲဥသေးသန်းဦးကိုလက်ရှိဒီလူခွင့်ရေးအရာတကယ်တမ်းပြောမယ်ဆိုရင်ရခိုင်ပြည်နယ်ရိုင်ဂျာဒေသတွေမှာကပါဘူးရခိုင်အခုအေးနဲ့ဖြစ်နေတဲ့ကိစ္စတွေပါတယ်ရှမ်းပြည်မှာကိစ္စပါတယ်ကချင်ပြည်နယ်ကိစ္စပါတယ်အဲ့တော့ဒီမှာလူရက်သားတွေပေါ်ကျူးလွန်မှုတွေပေါ့နော်ပြောမစို့လူခွင့်ချိုးဖောက်မှုတွေပတ်သက်လို့စစ်တရားရုံးရဲ့ကင်တွယ်မှုပေါ့စစ်တရားရုံးတွေကပဲစစ်မယ်ဆိုရင်ဒီအခြေအနေနဲ့ပတ်သက်လို့တော်တော်နိုင်အောင်အမြင်သိကြပါတယ်
ကျွန်တော်တို့တော့ခုနပြောတဲ့ဒီသူတို့တဲမှာစီရင်နေတဲ့တရားဥပဒေနဲ့စီရင်နေဖြစ်စဉ်ပုံစံကိုတော့ထက်တဲ့ဝင်မတိရဘူးပေါ့ဗျာဆိုတော့နိုင်ငံတိုင်းမှာရှိတဲ့တပ်တွေကတော့ဒီလိုမျိုးဒီတပ်တွင်းတရားဖြစ်စဉ်တွေရှိတတ်ပါလေ။နော်ဒါပေမဲ့အခုကဟိုဒီအရသားနဲ့ဖြစ်တဲ့အမှုတွေပေါ့နော်။အာခုနပြောတဲ့ဟလာရွာထဲမှာတခုဝင်လုသွားတာဟလာဟိုဘာညာဘာညာအစရည်အစနောက်ဆုံးအခုလူအစုလိုက်တုန်းနဲ့ဖြစ်တဲ့ကိစ္စမျိုးတွေမှာကျွန်တော်တို့အနေနဲ့ကြားတိရတဲ့လောက်ကတော့ခုနပြောတဲ့ဒီမတရားမမြတ်တမ်းမှုတွေနောက်ပြီးတော့ဒီမလျော်ညီတဲ့ဖြစ်တံပေးမှုတွေနော်အာဖေးမမှုတွေကိုပဲဟိုတောက်လျှောက်တွေ့နေရတာပဲဖြစ်တယ်ဆိုတော့အပြင်ဘက်ကအမြင်မှာဘာဖြစ်လဲဆိုတော့ဒီကိုကိုတိုင်းကလည်းတရားဝင်ကိုချိုးဖောက်ပြီးတော့ကိုကိုတိုင်းကမတရားလုပ်နေတဲ့ဒီ institution တကူလုံးကတရားစီရင်နဲ့ပတ်သက်လို့ဂုံတိတ်ခါရှိရှိငတ်မြတ်တတ်ဗမ်လိုက်ပဲနဲ့မမှန်ကန်ကန်ဆောင်ရွက်ပြီးနိုင်ပါမလားဆိုတဲ့အထင်အမြင်ကြီးဖြစ်နေတာတကူပဲအဲ့တော့ဖြစ်ခဲ့တဲ့ကိစ္စတွေမှာကြည့်လို့ရှိရင်လည်းဒါကအဲ့လိုမျိုးအားရမှုမတွေ့ရဘူး။နောက်ပြီးတော့ဒီကျွန်တော်မြန်မာပြောလို့ရှိရင်လည်းခုနကပြောတဲ့တရားစီရင်အရသားနဲ့ဖြစ်တဲ့ကိစ္စကိုတရားစီရင်လိုက်တယ်ဆိုပါဆိုတော့အဲ့ဒီပြစ်မှုကဘယ်လောက်ချလိုက်တယ်အဲ့လူတွေဘာဖြစ်သွားတယ်ဘယ်ထောင်တွေပို့လိုက်တယ်ဆိုတာဘာမှသိခွင့်မရှိဘူးဆိုတော့လုံးဝကိုတက်တွင်းတရားစီရင်နဲ့ပတ်သက်လို့ရှိရင်တော်တော်များများကိစ္စတွေကကျွန်တော်ပိန်ပေါက်ဟိုဘာလဲမောင်နေတဲ့ဖြစ်ရစဉ်တခုလို့ပဲကျွန်တော်ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟိုတနေ့ကဒေါန်ဆန်းစုကြည် ICJ မှာပြောပါတယ်လက်ရှိဒီသရုပ်ကော်မရှင်ကနေပြီးတော့တီးကြပါတော့အစိုးရဖွဲ့ထားတဲ့ကော်မရှင်ကတွေ့ရှိချက်ပေါ်မှူတည်ပြီးတော့နောက်ထပ်စစ်တရားရုံးကစီရင်မှုတွေဖြစ်လာနိုင်ပါတယ်ဆိုပြီးတော့သူကတော့ဟို ICJ ကိုပြောသွားတယ်ပဲဆိုလိုတာကတော့ဒီအရေးယူမှုတွေလုပ်မယ်ဆိုတဲ့အခြေအနေပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်တိုင်ကြီးရှိမရှိတော်တော်နိုင်အောင်သိချင်ပါတယ်
ကျွန်တော်ကတော့ဟိုပြီးခဲ့တဲ့ကိစ္စမှာပဲကြည့်မယ်နော်အဲဟိုအင်းတင်ကိစ္စမှာဆိုလို့ရှိရင်ကဖြစ်တယ်ပြောတယ်အမဖြစ်ဘူးဆိုပြီးညင်းနေဆိုတော့လောက်တော့ပေါ်တယ်အဲတော့ဆက်တယ်ထောင်ချတယ်ပြီးတော့ရှစ်လနဲ့လားဆယ်လနဲ့လားမသိလို့တည်းကူရတဲ့နဲ့ဒီဟိုကိစ္စလေးဖြစ်လာမဖြစ်ဘူးပြောတယ်အာလုံးဖုန်းနိုင်ပြီးမြတ်ဖြစ်တော့ကြမှာဆက်တဲ့ခါကျတော့ဒီတက်စကမှာဆက်တယ်ပေါ်လေလာဟိုရွာသားတွေလည်းလာလို့ရတယ်ပညာဆိုရပြောတာရှိတယ်ဆိုတော့ကျိုးဟိုတကယ်တရားမျှတတဲ့ဒီဟိုစနစ်ရှိတဲ့ဖွဲ့စည်းတရားဆိုလို့ရှိရင်ဒါနေ့စဉ်မြေပြင်တည်နေတဲ့ဖြစ်ပျက်မှုတွေအားလုံးသိနေတဲ့အခါမှာချက်ချင်းအရေးယူဆောင်ရွက်မှုတွေသူများပြောစရာမလိုပဲနဲ့အရေးယူဆောင်ရွက်မှုတွေလုပ်တဲ့မှာနောက်ပြီးတော့ဒီပြည်သူလူထုနဲ့ပတ်သက်တဲ့အရသားနဲ့ပတ်သက်တဲ့ကိစ္စဆိုလို့ရှိရင်လည်းဒါကခုနပြောတဲ့ဒီဟိုအသက်ဆိုင်ရာအရသားပြည်သူတွေနဲ့အများပြည်သူလူထုသိအောင်ဘလို့ပြစ်တံပေးတယ်တော့ဘလို့စီရင်လိုက်တယ်တော့လိုအပ်ရင်လိုအပ်တဲ့တောင်းပန်မှုမျိုးတော့ရောက်ရေးပေးမှုမျိုးတွေကိုအထူးသဖြင့်လုပ်တဲ့နယ်လို့မြင်တယ်ဆိုတော့အဲ့လိုဟာမျိုးတွေတခါမှမတွေ့ခဲ့ရတဲ့အခါကြတော့ဟိုဒီဟာတော့ထိရောက်မယ်လို့မထင်ဘူးနောက်တစ်ခုကတစ်ချိန်လုံးမှာဟလာဒီတိုက်ပွဲဖြစ်တဲ့နေမြေထဲမှာဖြစ်စမြတ်ဒီလူခွေချုပ်ပေါင်းမှုတွေအားလုံးကိုတခြားလုံးထိန်ဖုံဖုံပြီးပြီးနဲ့ကွယ်ဝဲနေတဲ့ဥစ္စာကြီးကလည်းမြေ30နဲ့40မကတော့ဖြစ်နေတဲ့အခါကျတော့ဟို ုံကြည်နိုင်အောင်ဟိုယုံကြည်မှုပေးနိုင်လောက်ဖို့တကတော့တော်တော်ခက်ခဲနေတဲ့အနေအထားဖြစ်တယ်။နောက်အခုလိုမျိုးနိုင်ငံတကာပြောနေတဲ့အချိန်မှာဒီကိစ္စကိုသေရရှရာအလေးထားပြီးတော့မှမမှန်ကန်ကန်လုပ်နိုင်ဖို့ဒီလမ်းတွေကိုအာတက်တဲ့အစိုးရနဲ့တော့ဒီတရားဟိုဒီလွတ်လပ်တဲ့ဒီတရားစီရင်မှုအကြံပေးတဲ့လူတွေနဲ့ပေါင်းမလုပ်ဘူးဆိုလို့ရှိရင်တော့ဒီတိုင်းမဲ့ရှိနေတဲ့ဟာနဲ့လုပ်ပါမယ်ဆိုရင်တော့ယုံကြည်နိုင်စရာနိုင်ငံကအသိမပြုနိုင်စရာမမြင်ပါဘူးကြ
။ဟုတ်ကဲ့ဒေါက်တာနေအောင်ဦးသိန်းတန်းဦးလေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တော့ရှင်ဒီတချို့လှည့်ပေးကြပါလေကုလှမောင်လေးလိုက်ပေါ်မှာရှိပါလေကုလှမောင်ဆွေးနွေးမြေမြန်လို့ရပါလေ
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်အော်ကျွန်တော်မြင်ရတော့ဒီစစ်တရားရုံးကဒီ genocide 6ရာသူတို့ကြိုတင်ပြီးတော့သူတို့စစ်တရားရုံးကအရေးကြီးမယ်ဆိုလောက်တာဖြစ်ပါတယ်တကယ်လို့အဲ့ဒီကျူးလွန်တဲ့လူတွေကိုတေတံပေးလိုက်လဲကျွန်တော်ပါဝင်အခုဆွေးနွေးနေတဲ့လူတွေရောကဘာအောင်ယုံကြည်မှာမဟုတ်ပါဘူးတရားမျှတစွာလုပ်လဲစစ်အစိုးရရဲ့စစ်တပ်ရဲ့တမိုင်းကြောင်းရာဘယ်သူမှယုံကြည်မှာမဟုတ်ပါဘူးအဲ့တော့စစ်တပ်ကလည်းအခုကျွန်တော်တို့ကြားရတဲ့သတင်းရဆိုရင်တော့စစ်တပ်ကလည်းအခုICC တက်တဲ့ဥစ္စာကိုသင်္ဟာစာယူရမယ်အစားငါတို့အင်အားနည်းလို့အင်အားချိမဲ့လို့အနိုင်ကျခံရတဲ့ဆိုတဲ့ပုံစံမျိုးတွေမြင်နေတဲ့အတွက်ကြောင့်အခုအဖြေကထွက်လာမှာမဟုတ်ပါဘူးတကယ်ဖြစ်ထွက်လာမှာဆိုစစ်တပ်ကဒီ2008နဲ့ပါဝင်နေတဲ့သူတို့ရဲ့အုပ်ချုပ်မှုအာဏာကိုဆွလုံးမသာလေအဖြေထွက်မှာလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကုလှမောင်ကျေးဇူးပါနောက်ထပ် threat schedule လည်းလှည့်ပေးခြင်းပါလေကုတမ်းမောင်ဆွနေမြင်မြန်လို့ရပါလေ
ဟုတ်ကဲ့ကျွန်တော်96တုန်းကဒီကာလီတို့ကိုဟင်းတို့မှာသူတို့စစ်နယ်မြေရှင်းလင်းလုပ်တဲ့ချိန်မှာတော့ကြားရတဲ့ထွက်သွားတယ်ကျွန်တော်ကကာလမဘောကပေါ့လေ
အဲကာလီကိုဟင်းဆိုဘယ်နေရာမှာလဲခင်ဗျရခိုင်မြောက်ပိုင်းမှာပဲလားမသိဘ
ူးကျန်ခဲ့တဲ့မရေကျန်ခါ
ဟုတ်ဆက်ပြီးတယ်မနော
်ကျန်ခါတဲ့ကလေးတွေကိုဘာလို့လဲ14-15လောက်ရှိတဲ့ကလေးတွေကိုတချို့ကိုရောင်းစားခိုင်းတယ်ကျွန်တော်ကတော့တက်လာတယ်တပေါ်တမန်မှာဖြစ်တယ်ကျွန်တော်ပြောဒီကလေးတွေအရွယ်မရောက်သေးဘူးတိုင်တယ်စစ်တပ်ကိုတိုင်တယ်ကတော့အရေးယူပေးပါကျွန်တော်ကားပေါ်တင်သွားလို့မရဘူးဟောတော့တိုင်လေအလကားပါပဲဟိုတနေ့ကမေဆုကပြောပါတယ်သူတို့တိုင်ဒီမှာအရေးယူနေပါတယ်ပြောတယ်ကဲဦးတင်ကျော်ကြီးကဟာလာအရေးယူပေးပါလို့တပ်ပြေထောက်ထားနဲ့ပြနေတာလေဟိုနိုင်ငံတော်လည်းအရေးမယူပါဘူးနောက်ဗီဒီယိုကြီးကအမှုဘုံပဲကြည့်ပါဟိုအာဏာရှင်တွေပါပြီဆိုရင်ဘာမှအတိလေးလည်းလုံးလို့မရပါဘူးဟာလာဟိုဘာရှင်းနေဦးတင်ကောင်လည်းကြည့်ပါတယ်သူတို့ဒီတရားဥပဒေလုံးတယ်ဆိုရင်ဥတိကျော်ဖွင့်တဲ့အမှုကိုဖွင့်ပေးလေဟုတ်တယ်မလားဘယ်သူကဖွင့်မလဲဟိုအန်အေဒီအိုတက္ကရာဖွင့်ရင်တရားရုံးကဖွင့်ပေးတယ်တက္ကရာအန်အေဒီအိုဖွင့်ရင်ဖွင့်ပေးတယ်အယက်သားတွေကတော့ယက်သားဘက်ကဘယ်သူမှမလိုက်ကြပါဘူးဥပဒေကဟုတ်ကဲ့ယက်သားဘက်ကလိုက်ပြီးဖို့အတွက်ကအန်အေဒီရောစစ်တပ်ကောကျွန်တော်တို့ကလမ်းအမှန်ဖြစ်ဖို့အတွက်ယက်သားရက်တော့ပါသူတို့လည်းအမှားကိုပြေဖို့အတွက်အချိန်တန်ပါပြီလို့ပြောချင်ပါတယ်ဟုတ်ကဲ့
ကိုလောင်အောင်ကျေးဇူးပါခင်ဗျာကျွန်တော်တော့ရှိတူပေးစာပို့ထားတာကျွန်တော်ဖတ်ပြပါမယ်ကိုစိန်မောင်မိထီလာပါတဲ့2019နောက်ပိုင်းတက်မရော့ကနေမီရှင်းလင်းရေးလုပ်ရမှာစစ်စီကျင်းဝတ်တွေကိုချိုးဖောက်ပြီးတော့ပြစ်မှုကျွလွန်ခဲ့တဲ့စစ်ရာရှိတွေနဲ့အောက်ခြေစစ်တီတွေကိုစစ်တရားရုံးကစစ်ဆေးအဖြစ်ပေးခဲ့တယ်ဆိုတာမှန်ပါလေတဲ့စစ်တရားရုံးကနေပြီးတော့တရားမျှတစွာတရားစီရင်ခဲ့တယ်လို့ဆိုနိုင်ပါတယ်ဂူဒါပြင်ကိစ္စကိုလည်းအခုစစ်ဆေးနေပါပြီဒါဟာတရားမျှတမှုရဲ့ပြယုတ်လို့ဆိုချင်ပါတယ်တရားဥပဒေစိုးမိုးရေးအတွက်ခြေလှမ်းတစ်ခုလို့ဆိုချင်ပါတယ်ဒါပေမဲ့လို့အင်းတင်အမှုမှာတရားရုံးကနေပြီးတော့စနစ်ထောင်လန်းချတာကိုကာကြုတ်ကတစ်နှစ်ထဲနဲ့လွတ်မိတ်ချပြီးတော့လွတ်ပြစ်တာကြောင့်စစ်တရားရုံးအပေါ်မှာအပြစ်မြင်စရာမဟုတ်ပါဘူးတဲ့2008ဖွဲ့စည်းပုံကသတ်မှတ်ပေးထားတဲ့လုပ်ပိုင်ခွင့်အရကာကြုတ်ကအမိန့်ပေးလွတ်တာဖြစ်လို့2008နဲ့ကာကြုတ်တို့ကိုပဲအပြစ်မြင်စရာဖြစ်ပါတယ်တဲ့ဒါကြောင့်မို့2008ဖွဲ့စည်းပုံမှာပြောင်းလဲချက်ကိုပြင်နိုင်တော့မှစစ်တရားရုံးကိုရခိုင်ကလိုမျိုးယုံကြည်အားကိုအားထားနိုင်စရာဖြစ်လိမ့်မယ်လို့မြင်ပါတယ်တဲ့ဒါကကိုစိန်မောင်မိထီလာရဲ့အမြင်မှာနောက်တူရဲ့အမြင်လည်းဖတ်ပြကြပါမယ်ကိုအောင်ဝင်းနဲ့သူပို့တာပါခေါင်းစဉ်ကစစ်ခုံရုံးနဲ့တရားမျှတမှုဆိုတော့စစ်ခုံရုံးဆိုတာတပ်မတော်သားတွေရဲ့တပ်အတွင်းစီကံချိုးဖောက်မှုတွေအတွက်ဖြစ်ရမယ်တပ်မတော်သားတွေကရပ်ဖက်အဖွဲ့အစည်းတွေပေါ်မှာစီကံချိုးဖောက်ရင်တော့အရပ်ဖက်တရားရုံးကဥပဒေစိုးမိုးရေးနဲ့တကွပြင်ပဖိအားမရှိဘဲဆောင်ရွက်လို့ရှိရင်တရားမျှတမှုရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်တဲ့ဒါကိုအောင်ဝင်းသူ့ရဲ့အမြင်ပါခင်ဗျဒါသရရှင်ရဲ့အမြင်ကိုကျွန်တော်ဖတ်ပြတာပါကျွန်တော်ခုနကသရရှင်ရဲ့ဆွေးနွေးတော်ရတဲ့အပေါ်မှာမိကွန်းထပ်ရှိပါတယ်ဦးသိန်းတန်းဦးကိုမေးချင်ပါတယ်ဦးသိန်းတန်းဦးကြားပါလားခင်ဗျ
ကြားပါလေ
ဟုတ်ကဲ့ခုနကဦးတမ်းမောင်ပြောသွားလို့ပြောเนาะတကယ်တမ်းဒီစစ်တရားရုံးတွေကသူတို့တွေးရှိချက်တွေအပေါ်မှာမူတည်ပြီးတော့စစ်ဆေးတာအကယ်၍အရက်သားတွေဒီလူတိုင်းသားဒေသတွေမှာလူခွင့်ချိုးဖောက်မှုတွေဖြစ်တဲ့အရက်သားတွေထိခိုက်နေတာမှုရှိတယ်ဆိုရင်သူတို့ဘလို့တိုင်မလဲဘလို့တရားဆွဆူနိုင်မလဲဒါဆိုရင
်ဥကတကယ်တော့ကျွန်တော်တို့ကဥပဒေရရှိတယ်ဗျာကျွန်တော်တို့ကာကွယ်ရေးညီလာခံတက်ဆိုင်တဲ့ဥပဒေ14ခုတောင်ရှိတာ1950ခုတက်မတော်ဥပဒေဤဥပဒေတွေဒီစစ်ဆေးရေးအထူးဥပဒေတို့ကျန်တာတွေအကုန်ရှိတယ်ကြည့်တော့တကယ်ကတော့ကျွန်တော်တို့ကအဲ့ဒီလိုအချက်တည်းကိုဥရင်းနဲ့မကြီးပဲနဲ့ဥရင်းကျူးလွန်ခံရတယ်ကျူးလွန်ခံရတယ်ဆိုပြီးကျူးလွန်ခံရတဲ့ရတ္တာကခုနဒ ီဥရိယာတိုင်တန်းဝင်ရှိတယ်ဗျာသက်ဆိုင်ရာဟိုတက်မှာမှုလို့ဒီတက်မှုလို့ကတဆင်ကကားတက်ဒီတိုင်းလို့ရတယ်အဲ့တော့ဒါမှမဟုတ်ကျွန်တော်တို့ကကြားရရရှိတယ်ဥပဒေကိုအသက်ဝင်အောင်လုပ်တယ်မလုပ်ဘူးဆိုတဲ့ပြဿနာပဲရှိတယ်အဲ့ဥရိယာရှိ
ဟုတ်ကဲ့အဲ့တော့တိုင်လို့တော့ရတာပေါ့တိုင်နေဆိုတာကပုံမှန်တရားရုံးရပ်ဖက်တရားရုံးနေမှာတိုင်ကြလို့မရဘူးလားအဲ့တော့ရပ်သားတွေက
ဟုတ်ရတာဘာကြောင့်လဲဆိုတော့ဒီ1959ဥပဒေရဆိုရင်သူက active service ဆိုပေါ်တယ်တန်းပြစ်စစ်မှုတန်းတွေပေါ့ဗျာဟိုဖြစ်တဲ့နေရာတွေဆိုတာဟိုရက်ထဲရွာထဲဖြစ်တာမဟုတ်ဘူးတိုက်ပွဲဖြစ်တဲ့ဒေသတွေပေါ့နော်အဲစစ်မှန်တိုင်ဆိုင်တိုက်ခိုက်နေရတာတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာကျူးလွန်နေလို့ဆွဆွဲခံသူတွေဟာဒီဥပဒေနဲ့သက်ဆိုင်နေဖြစ်တယ်အဲ့တော့ဒီဥပဒေရဆိုရင်ကျွန်တော်တို့ကစစ်မှန်တဲ့ဥပဒေရကျွန်တော်တို့ကဆောင်ရွက်ရမယ်2008ဖွဲ့စည်းပုံရတယ်ပဲကျွန်တော်တို့ကသွားလို့မရဘူးနောက်တစ်ခါ1959ဥပဒေကပေးထားတဲ့အခွင့်အရေးတွေအကုန်လုံးကလည်းပဲပြန်ပြီးတော့2010နဲ့1989ထုတ်ပြလိုက်တဲ့အတွက်ကြောင့်မလို့ဒါကဟိုကျွန်တော်တို့အရင်အကြီးခက်ခဲသွားတာတကယ်ကခုနကဥစိမ်မောင်ပြောတယ်ကျွန်တော်သဘောတူပါတယ်တကယ်ကြီးကဟိုအခြေရိုးဒီမှာ1959ဥပဒေအတိုင်းမူလဥပဒေအတိုင်းပြန်ဖြစ်ဖို့လောလောဆယ်လုပ်ရမယ်ပြီးရင်တော့2008ဖွဲ့စည်းပုံမှာပါတဲ့ဒီတရားရုံးပြည်တော်စုတရားတော်ကျိုးအောက်မှာအကုန်လုံးပြန်ရောက်အောင်လုပ်ပြီးမှသာတယ်အဲ့ရနေတာမြန်မာပြည်တော်တ
ဲ့ဟုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်မေးချင်ပါတယ်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ကပြောမယ်ဆိုရင် ABSTF ဥက္ကဋ္ဌဟောင်းနေနဲ့နေခဲ့တော့ရှမ်းပြည်နယ်ကရင်ပြည်နယ်ဒီတကြောမှာတော်ရဲမှာတော်နှစ်ကြကြနေခဲ့တယ်တိုင်းသားတွေနဲ့နေခဲ့တယ်ဆိုတော့တိုင်းသားတွေဟိုးတုံးတွေကသူခံစားနေရတဲ့ဒီလူခွင့်ချိုးဖောက်မှုတွေနယ်လိုက်ဖြစ်ခဲ့တာရှိတယ်ဒီပေါ်မှာတိုင်းသားတွေဘက်ကခုနကပြောလို့ပေါ့နော်တိုင်ကြားတဲ့စနစ်ပေါ့နော်အဲ့ဒါမျိုးတွေရောအကျင့်အလေးအကျင့်ရှိရလားဗျာအရင်တော့အချိန်နေ
စစ်တပ်ကလား
ဟုတ်ကဲ့စစ်တပ်နဲ့ပတ်သက်လို့စစ်တပ်ကကျူးလွန်နေတယ်ပတ်သက်လို့
ဟောအဲတိုင်မို့ဆိုတော့ခုနဆရာဦးတိန်တန်းပြောတယ်လို့ပြတယ်တက်ကူသွားတိုင်အောင်ပါအခုကဘာလဲဆိုတော့အခုတိုင်မလေးနေမြန်မာစစ်တပ်မြေဝူဝီပြေးနေရတာလေတိုင်မို့မပြောနဲ့စစ်တပ်ဝင်နေတော့ခြေချရဲတာမတော်ကြနေပေါ်တာဆွဲခိုင်းရမလားချက်ပေးရမလားဆိုတော့ပြစ်နေတော့စစ်တပ်မြေဝူဝီပြေးရတဲ့ဟာမျိုးပဲဖြစ်နေတယ်နောက်တစ်ခုကလေခုနပြောတယ်လို့ပေါ့အခုကျွန်တော်တို့ကဟိုတောင်းတောင်းကိစ္စကဟိုအငင်းပွားတာတော့ကတော့ပြောရင်ပြောရဲလိမ့်မယ်ဒါမဲ့ဒီတရားဥပဒေနဲ့ရာဇဝမှုနဲ့ပတ်သက်တဲ့ကိစ္စတွေကြတော့စစ်တပ်ကိုတိုင်ရဲပြောရဲတာမရှိဘူး။နောက်ပြီးတော့တိုင်ရမဲ့ပုံစံတွေကိုလည်းလွယ်လွယ်ကူကူသိတာမဟုတ်ဘူး။နောက်ပြီးတကယ်တမ်းပြောရင်ခုနပြောတဲ့ဒီစစ်မြေပြင်တို့သမုတ်တီနောက်တန်းစစ်ကြောင်းတို့အခြေတဲ့စစ်ကြောင်းတို့ဆိုတဲ့နေရာတွေမှာလည်းတိုင်တို့လွယ်လွယ်ကူကူရတဲ့ကိစ္စမျိုးတွေမဟုတ်ဘူးလေ။ဆိုတော့ဟိုအဲ့လိုမျိုးဖြစ်လို့ရှိရင်လူတွေအလုံးကတိုင်မယ်ဆိုရင်ဩဗာလေရွာလူကြီးကိုပြောမယ်အဲ့လောက်တော့ပဲဟိုတက်နေကြတာနောက်တချို့ဟာတွေဆိုလို့ရှိရင်တော့စစ်ကြောင်းမှုတော့ပြောတာမျိုးတွေဗာမျိုးတွေနည်းနည်းပါးပါးရှိရဆိုရင်မဲ့လို့ဟိုဘက်ကနေပြီးတော့တနက်တရန်ရန်နဲ့ချင်းချင်းချောက်ချောက်လုပ်တယ်ဆိုလို့ရှိရင်ဟိုဘက်ငင်းချောက်ပြီးတော့ပစက်ပိတ်နေရတဲ့အနေမျိုးဖြစ်တယ်နောက်တစ်ခုကလည်းကျွန်တော်တိစက်တော့ဟိုချားမိစက်တော့ပေါ့နော်ဒီသိသိချာချာဒီဒီဟိုတာမန်အမှုဖြစ်စေနေမှာလို့သိသိချာချာတသက်ထောက်ထားတယ်နာဘာညာဘာညာဒီဒီရာဇမှုဆိုင်ရာဒီအထောက်အထားတွေနဲ့ပေးချစစ်တဲ့ဖြစ်စဉ်မျိုးဆိုတာတခါမှမတွေ့ဘူးတော့ပဲเนาะဖြစ်တယ်ဆိုလို့ရှိရင်ညသောအဖြစ်ကဥမာဟိုသေတဲ့မှုတွေဘာညာဆိုရင်နမညသောအဖြစ်ကဘာလဲဆိုတော့မရင်းချင်းမှုတွေဘာလဲဆိုညသောအဖြစ်ကယောကြီးလာတာအဲ့လိုဖြစ်သွားဆိုရင်အလုံးစုံကယောကြီးပဲဆိုအဲ့လိုဟာမျိုးတွေများပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြင်ကြပါလေဒေါက်တာနိုင်အောင်မေးမိလိုက်ပါမယ်ကျွန်တော်အဓိကနိုင်ငံတကာနဲ့ဆက်ဆက်လို့ပါအခုဒေါက်ဆန်းစုကြည်ကပြောသွားတဲ့အထက်မှာလဲလက်ရှိဖွဲ့စည်းပုံအနေထားအရလူခွင့်ချုပ်ဖောက်မှုတွေကိုစစ်တပ်ကကျူးလွန်တာတွေဆိုလို့ချင်းစစ်တပ်ကပဲတိုက်ရိုက်ကင်တွယ်လို့ရတယ်ဆိုတဲ့သဘောမျိုး ICJ မှာပြောသွားတယ်ခုနဦးသိန်းသန်းဦးပြောရဆိုလို့ရှင်လေဖွဲ့စည်းပုံအခြေခံဥပဒေရဆိုရင်ဘလို့မှရတားဆွဖက်လို့မရအောင်အဲ့တော့ဒီအခြေအနေမှာအခုနိုင်ငံတကာနေပြီးတော့ရတားဆွရကိုအပြစ်တင်နေတယ်ပြောဆိုနေတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကအခုလိုရှင်းလင်းသွားတဲ့အပေါ်မှာကိုနိုင်ငံတကာကနားလည်ပါမလားဆွရကိုခွင့်လွှတ်နိုင်ပါမလ
ားကျွန်တော်တော့မထင်ဘူးဟိုနိုင်ငံတစ်ခုအနေနဲ့ကတော့ဗျာဟိုဘေးလူကဝင်ပြီးတော့ပတ်သက်ပြီးတော့ဟိုလောက်တာတော့ဘယ်သူမှမကြိုက်ဘူးပေါ့ကိုယ်အိမ်တွင်ရေကိုမိသားစုရေဆိုတော့ကိုယ့်ဘက်ကိုရှင်းရင်လိုက်တာပဲဘေးလူကဝင်ဆရာလောက်တာမကြိုက်ဘူးဆိုတဲ့ဥစ္စာမျိုးကတော့ဒါဟိုဟိုလူသားတွေထဲမှာရှိရပေါ့လေဒါပေမဲ့အခုပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီတရားစီရင်စနစ်ဆိုတာဘာလဲဆိုတော့အဓိကခံစားရတဲ့လူနစ်နာသွားတဲ့လူကအမှန်တရားကိုသိကျင်တာဘာဖြစ်သွားလဲကိုသိကျင်တာအဖြစ်မှန်ကိုသိကျင်တာအဲ့ဒီပုံမှာတရားမျှတမှုကဘာလဲဆိုတော့သိကျင်တာဆိုတော့အဲ့ဒီဟာတွေလည်းများတိလာမှဒီအဲ့ဒီစနစ်ကိုယုံတာ哦အဲ့တော့နိုင်ငံတကာလည်းသူတို့ရဲ့စီရင်တုံးတွေမှာအမြဲတမ်းပြောတာကတော့ဘာလဲဆိုတော့ပြစ်နိုင်တဲ့နိုင်ငံတွင်းတရားစီရင်စနစ်ကလောက်တာကောင်းတယ်ဒါမှမဟုတ်လို့ရှိရင်လည်းဟိုနိုင်ငံတကာလည်းပေါင်းလို့ပေါ့ဒါပေမဲ့အဲ့ဒီနိလန်းတွေကဘာမှမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့တကယ်အမှန်တရားနဲ့တရားမျှတမှုရနိုင်ဖို့အတွက်ကတော့နိုင်ငံတကာလောက်တာပို့ပြီးလွတ်လပ်တဲ့ဗက်မလိုက်ဘူး တော့နောက်ပြီးတော့ဒီအ
ချို့စီးပွားတွေချုပ်ပြီးပါအ
ဲ့တော့အဲ့လိုမျိုးဟာမျိုးနဲ့မှပုံပြီးအဆင်ပြေမယ်လို့ပြောတာပါဗျအဲ့ဒါကြောင့်မလို့အခုလောလောရေရှိနေတဲ့တက်တွင်းတရားစီရင်ပြဖြစ်ဖြစ်ဘာဘာပြတရားစီရင်စနစ်ကပဲဖြစ်ဖြစ်တရားမျှတမှုနဲ့အမှန်တရားကိုဖော်ဆောင်ပေးဖို့အတွက်ယုံကြည်စရာမရှိဘူးလို့ယုံအချက်လက်တွေအများကြီးဖြစ်နေတော
့
ဒီတော်ဆုံးကြီးထောက်ပြတာတော့လည်းအဆင်မပြေတော့ဘူးထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရီလေးလိုက်အစီအစဉ်ချင်းစစ်သွားလို့ပါပါဝင်ဆွနီးပေးတဲ့ဦးသိန်းအတန်းဦးဒေါက်တာနိုင်အောင်နဲ့တော်တော်ရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလေးလိုက်အစီအစဉ်ဒီမှာကျန်တော့ပြပေးပါ